အင်ဒိုနီးရှားစရီဝီဂျာယာလေကြောင်းလိုင်းရဲ့လူပေါင်း62ဦးလိုက်ပါသွားတဲ့လေယာဉ်ရဲ့အပျက်စီးတွေကိုတွေ့ရှိထားပြီဖြစ်ကြောင်းရှားပွေကယ်ဆယ်ရေးဌာနတာဝန်ရှိသူဘန်အန်ဆာရူအေဂျီကအတည်ပြုပါတယ်။မြို့တော်ဂျာကာတာကနေပြတ်တက်သွားပြီးနောက်မကြာခင်မှာပဲလေယာဉ်နဲ့အဆက်အသွယ်ပြတ်သွားတာဖြစ်ပါတယ်။လန်ဆန်းချွန်းကဒေသဆိုင်ရာဌာနကလေယာဉ်ပြတ်အပိုင်းစာတွေကိုရှာတွေ့ကြောင်းပထမဆုံးအစီရင်ခံချက်ရရှိခဲ့တာဖြစ်ပြီးအဲ့ဒီလေယာဉ်ပြတ်အပိုင်းစာတွေကိုတည်ယူပို့ဆောင်ရေးဘေးကင်းလုံခြုံမှုဆိုင်ရာအမျိုးသားကော်မရှင်ထံပို့ဆောင်ထားပြီးဖြစ်တယ်လို့လည်းအေဂျီကပြောပါတယ်။လူပေါင်း62ဦးလိုက်ပါသွားတဲ့ Flight SG182 ကဘိုနီယိုကျွန်းပေါ်က West Kalimantan ပြည်နယ်ရဲ့မြို့တော်ပွန်တင်နက်ကိုဥတီပြန်တန်းခဲ့တာလို့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။ Boeing 737 လေယာဉ်ဟာဂျာကာတာကနေစတင်ပြန်တန်းလာပြီးနောက်၄မိနစ်ခန့်အကြာပေ1000ကျော်အမြင့်ရောက်မှာပဲ1မိနစ်အတွင်းပျောက်ဆုံးသွားတာလို့လေယာဉ်ပြန်တန်းမှုတွေကိုခြေရခံစောင့်ကြည့်တဲ့ Flight Radar 24ကပြောဆိုထားပါတယ်။ပျောက်ဆုံးလေယာဉ်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းအင်ဒိုနီးရှားအစိုးရပြောခွင့်ရကကြေညာချက်ထုတ်ပါတယ်။ဆာရီဝီဂျာယာလေကြောင်းလိုင်းရဲ့အမှုဆောင်ရာရှိချုပ်ဂျက်ဖာဆင်အိုင်ဝင်ဂျဝနာကတော့လေယာဉ်ပျောက်ဆုံးခဲ့မှုအတွက်အထူးပဲဝမ်းနည်းရတယ်လို့ပြောပါတယ်။သူရထားတဲ့အချက်လက်တွေအရတော့လေယင်ဟာပွန်တင်နက်ကနေပြန်တန်းလာတဲ့အချိန်တုန်းကဘာချိုယွန်းမှုမှမရှိဘဲကောင်းမွန်နေကြောင်းအခုခီးစဉ်ကပွန်တင်နက်ကိုပြန်လဲပြန်တန်းတဲ့ခီးစဉ်ဖြစ်ကြောင်းလေယင်ထိမ့်သိမ့်မှုဆက်ရအစဉ်ခံစားတွေမှာလဲလေယင်မှာဘာပြဿနာမှမရှိဘူးလို့ပြောဆိုသွားတာဖြစ်ပါတယ်မိုးသေးထန်နေတာကြောင့်လေယင်ထွက်မဲ့အချိန်ထက်နိုင်ဝက်နောက်ချပြီးမှထွက်ခွာသွားတာဖြစ်ကြောင်းလဲလေကြောင်းလိုင်းအမှုဆောင်အရာရှိချုပ်ကသတင်းထုတ်တွေကိုထပ်လောင်းပြောပါတယ်